မြန်မာတက်မတော်နဲ့အစိုးရကိုထောက်ခံကြောင်းနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာနိုင်ငံရဲ့ခြားကနေဝင်ရောက်ဆွတ်ဖက်မှုတွေကိုရှုံချကြောင်းပြသတဲ့အနေနဲ့အမျိုးသားရေးဝါဒီတွေနဲ့စစ်တပ်ကိုထောက်ခံသူထောင်းနဲ့ချီပြီးတနင်္ဂနွေနေ့ကရန်ကုန်မြို့နယ်မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပုံတွေနဲ့ပြင်ဆင်ထားတဲ့ဆင်ရှိရာမြို့လယ်ကောင်ကိုခြိတက်ခဲ့ကြတာဖြစ်ပြီးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကမြန်မာနိုင်ငံရဲ့ထိပ်ပန်းစစ်ဘုတ်ချုပ်ကြီးတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုကိုရှုံချပြစ်တင်ကြပါတယ်။ဆန္ဒပြပွဲမှာအရှင်ဝီရသူကလည်းမိန့်ခွန်းပြောခဲ့ပြီးမြန်မာပြည်ရင်းရေးကိုနိုင်ငံတကာအတိုင်းအဝန်ကဝန်မဆွတ်ဖို့တောင်းဆိုပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့မြန်မာရေးဝင်ရောက်ဆွတ်ဖက်တဲ့နိုင်ငံတကာအတိုင်းအဝန်နဲ့အဖွဲ့အစည်းတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းဟောပြောခဲ့တာပါ။မြန်မာစစ်တပ်ဟာထောင်နဲ့ချီတဲ့ရောဂျမွတ်စလင်တွေကိုစနစ်တကျတပ်ဖြတ်မှု၊ရွာတွေမိရှုံမှု၊အစုလိုက်မရင်းကျင့်မှုတွေနဲ့လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေလုပ်တယ်လို့ဆွဆွဲပြီးထိပ်ပန်းစစ်ဘုတ်ချုပ်ကြီးတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကပြီးခဲ့တဲ့လထဲမှာပဲတောင်းဆိုခဲ့တာပါ။အခုလိုဆန္ဒပြမှုနဲ့ပတ်သက်ပြီးမြန်မာဆိုတာတာဝန်ရှိသူတွေစီကတုံ့ပြန်ပြောဆိုတာမရှိသေးတဲ့ကြောင့်လည်း AP သတင်းမှာဖော်ပြထားပါတယ်။